ကျမစုမမရှင်ဂျော်ဒန်ရောက်မြန်မာလူသမားတွေကိုမြန်မာအစိုးရကကယ်ဆယ်ရေးလေယာဉ်နဲ့လာခေါ်လို့ပထမဆုံးအတော့အနေနဲ့မြန်မာပြည်ပြန်ခွင့်ရသွားကြပြီဖြစ်တဲ့အကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကပ္ပကရောဂါဖြစ်နေတဲ့အချိန်မှာဂျော်ဒန်နိုင်ငံမှာအလုံးလမဲ့ဖြစ်ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံကိုအမြန်ဆုံးနေရက်ပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုံးသမားတွေဟာအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့စီစဉ်ပေးမှုကြောင့်မြန်မာပြည်ကနေလာခေါ်တဲ့ကယ်ဆယ်ရေးလေယာဉ် Relief Flight နဲ့ဇူလိုင်လ18ရက်နေ့စနေနေ့မှာတော့ပထမဆုံးအတုပ်အိမ်ပြန်သွားနိုင်ကြပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဒုက္ခကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကပထမဆုံးအတုပ်ကိုဂျော်ဒန်နိုင်ငံအာမန်နိုင်ငံတကာလေဆိပ်ကနေအပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်းမြန်မာ Airways International MAI ရဲ့ Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ဒေသစံတော်ချိန်စနေနေ့နေ့လယ်တနာရီမိနစ်50မှာလာရောက်ခေါ်ဆောင်သွားပြီဖြစ်ပါတယ်လို့တယ်အဗီမြို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကစနေနေ့ကသတင်းထုတ်ပြန်ပါတယ်ဒီပြည်တော်ပြန်ခီးစင်မှာတော့ Richbuy Company ကမြန်မာနိုင်ငံသား73ဦး Century Miracle ဆက်ယုံကမြန်မာနိုင်ငံသား26ဦး Camel and Vega Company က101ဦးစုစုပေါင်း140ဦးဖြစ်ပါတယ်တဦးကတော့ကျန်းမာရေးအခြေအနေကြောင့်နေခဲ့ရပြီးအစားတို့တဦးလိုက်ပါသွားနိုင်ခဲ့ပါတယ်ဒုတိယကြိမ်လာမယ့်ဇူလိုင်လ25ရက်နေ့ပြန်မဲ့ခီးစင်မှာပါဝင်တဲ့ကမဲရန်ဗီဂါထဲချုပ်ဆက်ယုံကမတ်ပူပူကသူတို့အတော်လေးကိုမျောလင်းချက်မဲ့ဒုက္ခကြုံနေရတဲ့အချိန်ကနေအခုလိုကိုယ်နိုင်ငံကိုပြန်ခွင့်ရတဲ့အပေါ်မှာဝမ်းသာနေကြတယ်လို့ပြောပါရတယ
်။ဆန်တဲ့အလောင်းဝမ်းသာတာမှရတော်တော်တိလာအခုအဆင်ပြေတယ်လို့ပြောတာပဲ။အမှသူတို့လည်းဝမ်းသာစကားနဲ့တင်သွားတယ်ပြီးတော့အမှကိုယ်မြန်မာနိုင်ငံလေးလာကြတော့သိရမှာလားအကောလုံးပြောစရာကြီးမနေ့ကသူတို့အကြည့်ရောကွာကိုတော့ဝမ်းသာလို့ငိုချင်တယ်လို့ကလည်းဖြစ်တယ်ဒီနေ့မှဆုပ်ပြီးတော့ဒါပေမဲ့ကိုလည်းအခုဒီကျောင်းမယ်ဆိုတော့သိရမှာလားအမွေရတယ်တကယ်ကြိုပြီးတော့အထည်သွားပေးရတယ်ဒါပေမဲ့သူတို့ဆက်ရောမနေရဆိုရင်ဆက်ရှိရကိုလာခေါ်ရတယ်ဟိုအားချင်းပဲဟိုပြန်မဲ့လို့ပေါ့နော်အပြင်ဆောင်မှာဆက်ရှိရအတွင်းဆောင်မှာများတာဟုတ်တယ်ရုပ်ကညွန်ကြောင်းကစေးဟိုလာပြီးတော့ခေါ်တဲ့အတိုင်းသူတို့ဒီညွန်ကြားတဲ့အတိုင်းပဲပေါ့နော်ဒါတော့သူတို့လေးရင်ပေါ်မှာလည်းထိုင်တာကို3ရက်တည်းပဲ3ရက်တည်းပဲကိုမြန်မာလူမျိုးတွေကြည့်ပဲဆိုတော့လေကိုကတော့မေးပါလေရောက်ပြီလားသူတို့ကတော့အစမစိတ်လေးပြန်ဖို့တယ်လင်းနေကွင်းတော့ရောက်ပြီအထောက်တရားနေတယ်အဲ့လိုမျိုးနောက်တော့အခုတော့တက်လာပါတယ်အခုကတော့ထွက်သွားပြီလင်
းကိုဗစ် -19 ကပ္ပကရောဂါရိုက်ခတ်မှုကြောင့်ဂျော်ဒန်နိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတချို့ရန်နာလိုက်ရချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုသမားတွေအလုလမဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအမြန်ဆုံးပြန်ခေါ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အချိန်မှာတရားဝင်တန်တမာဆက်ဆံရေးမရှိပေမဲ့ဂျော်ဒန်အစိုးရနဲ့မြန်မာအစိုးရကြားအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ညှိနှိုင်းမှုနဲ့အခုလိုပထမဆုံးအချိန်မြန်မာနိုင်ငံသားတွေကိုပြန်ခေါ်နိုင်ခဲ့တာလည်းဖြစ်ပါတယ်ဇူလိုင်လ25ရက်နေ့ဒုတိယအကြိမ်ကယ်ဆယ်ရေးခီးစဉ်မှာတော့ရင်ခွင်ပိုက်ကလေးငယ်တဦးအပါအဝင်142ဦးကိုလာရောက်ခေါ်ဆောင်မှဖြစ်ပြီးနောက်ထပ်အရန်မြန်မာနိုင်ငံသား30ယောက်လိုက်ခွင့်ရမယ်ဆိုရင်တဘာတဲ့ခေါ်ဆောင်သွားနိုင်ရေးပြင်ဆင်ထားဖို့ကိုအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကတတိပေးအကြောင်းကြားထားပါတယ်ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာနိုင်ငံသားတွေဟာအနည်းဆုံးပတ်စပို့နိုင်ငံကူးတက်တန်း6လကြံရမှာဖြစ်ပါတယ် Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာတွေဟာလေယာဉ်ပြန်တန်းချိန်တလျှောက်လုံးအစားအသောက်တည်ခင်းချိန်မှာအပါ Face Mask နှာခေါင်းစည်းမျက်နှာဖုံးတွေတပ်ဆင်ထားရမှာဖြစ်ပါတယ်လေယာဉ်လက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေယာဉ်မော်တက်တဲ့အချိန်မှာတော့သူတို့ကိုအပူချိန်တိုင်းပြီးအဖျားရှိမရှိစစ်ဆေးမှာဖြစ်ပါတယ်အဖျားမရှိတော့မှတင်ဆောင်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုပြန်ရောက်မယ်ဆိုရင်လည်း COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့တီးခြားခွဲပြီးစောင့်ကြည့်နေထိုင်မှုသူတို့ကန့်သတ်နေရာတွေမှာ Community Based Facility Quarantine 21ရက်နဲ့ Home Quarantine 9ရက်နေထိုင်ရမယ်စီကံချက်တွေကိုပြည်တော်ပြန်မြန်မာနိုင်ငံသားတွေအနေနဲ့အတိအကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်း Israel နိုင်ငံဆိုင်ရာမြန်မာတန်ရုံးကနေတိုက်တွန်းထားပါတယ်ရှင်ကျွန်မစုမမ